မြန်မာနိုင်ငံတွင်မှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေနေရောညပါကြောက်ကြအသွင်နဲ့ဆက်ရှိနေတဲ့အထက်ပဲခူးတိုင်းဖြူးမြို့မှာတော့ကြာသာပတိနေ့ညဦးပိုင်းဆိုင်ကယ်တစ်ပိတ်နဲ့ဆန္ဒပြမဲ့လူစုတွေက NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းရဲ့တားဖြစ်သူကိုရဲကဖမ်းဆီးသွားတဲ့အတွက်သူ့ကိုပြန်လွှတ်ပေးဖို့ရဲစခန်းကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါရဲကလူစုခွဲဖို့တတိပေးရင်ည7နာရီဝန်းကျင်မှာဆန္ဒပြလူအုပ်စုတွေပြစ်ခတ်ခဲ့တဲ့အထိဖြစ်ခဲ့ပါလေပြစ်ခတ်မှုတွင်ဒုတိယနှစ်တက္ကသိုလ်ကျောင်းသားတို့သေဆုံးပြီးအနည်းဆုံး2ဦးဒဏ်ရာရသွားတယ်လို့ဘကိုးတိုင်းဒေသကြီးလွတ်တော်ပြည်မြို့နယ်မဲဆန္ဒအမှတ်1ကိုယ်စားလှယ်ဦးတက်စင်က VOA ကိုပြောပါတယ
်အဲဒီဆန္ဒပြတဲ့အထက်အနေပြီးတော့ကျွန်တော်ပြည်မြို့နယ်ပြည်သူ့လွတ်တော်ကဦးကျော်ဦးဝင်းသားသူ့တောင်းရိုင်းနဲ့ဖောင်းစည်းတယ်ဖောင်းပြီးတော့အဲ့ဒါကိုရဲစခန်းခေါ်လာတဲ့ခါကျတော့အဲ့ဒါရဲစခန်းမှာသွားပြီးတော့အဲ့ဒီကလေးကိုပြန်ထုတ်ပေးဖို့ဆိုပြီးတော့ကျွန်တော်ဝိုင်းပြီးတောင်းဆိုတယ်အတော့သူရနေပြီးတော့မပြင်းမလေးဖြစ်ပြီးတော့ပြစ်တက်ခက်တဲ့ဖြစ်တယ်လို့တတင်းပို့တယ်ပဲအဲ့မှာတယောက်တော့ထိမှန်ပြီးတော့သုံးသွားတာပေါ့နော်သုံးသွားတော့ဒုတိယမင်းကျောင်းသားလေးဒုတိယတက်ကလို့ကျောင်းသားတင်လို့ပြောတယ်ကမင်းလေးတယောက်တော့ဒဏ်ရာရတယ်ပြောတယ်ဖြီးကပထမဦးကြီးဖြစ်တာပေါ့နော်တက်ကတော့ဒီဆုံးပထမဦးကြီးမှာ
အလားတူမွန်ပြည်နယ်မော်လမြိုင်မြို့ဒန်းဝန်ကွင်းနယ်မြေမှာစားမြတီတာဇတရာထိတ်ရွှေမြိုင်တီရီမြောက်ကွင်းကျောင်းဒုက္ခဝတီစားတဲ့ရက်ွက်နေပြည်သူတွေကလမ်းမပိတ်ဆို့ကာယံထားတာကိုစစ်တပ်နဲ့ရဲကညာ7နိုင်ကျော်အချိန်လိုက်လံဖေရှားရကရက်ွက်ကလည်းခုခံတဲ့အတွက်ပြစ်ခတ်ဖြိုခွင်းမှုအတွင်းလူငယ်တဦးကြီးထိမှန်ပြီးဒဏ်ရာရသူအများအပြားရှိခဲ့တယ်လို့ဒေသခံတပိတ်ဦးဆောင်သူတဦးကပြောပါတယ
်ဟိုမမက်ကလေးရနေပြီးတော့သလိုကနေပြီးတော့တောင်းလျှောက်ကိုဖြိုခွင်းနေတာခင်ဗျအခုညာပိုင်းမှာဆိုရင်ကျွန်တော်တို့ဟိုလူမှုဒဏ်ရွှေမြိုင်တီရီဘက်ခြံပေါ့နော်အဒီအပိုင်းမှာကျွန်တော်တို့ခံစစ်၄ခုထားရတယ်ခံတပ်၄ခုပေါ့နော်ခံတပ်ရဲ့ဂိုက်တရာလုံးမှာပြည်သူတရားတော်ညာဘက်ကိုဟို night defense လုပ်တယ်ပေါ့နော်ဟိုတုံ့ပြန်မှုတွေလုပ်နေတယ်ဒုံးနေချင်းမှာသူတို့တွေက back focus တွေနဲ့တင်းတိုးဝင်တယ်သူတို့ကဟိုစိတ်ကအင်အားနဲ့များတယ်အဒီခံတပ်နေရာတွေဆိုမီးရှို့ဖြတ်တယ်ပြည်သူတွေကိုပစ်တယ်ပထမဆုံးခံတပ်ပြတဲ့ဇက်တရာထိတ်စားတရားထိတ်ခံတပ်တော်ကျသွားပြီအခုခံတပ်ကိုအစင်းစင်းကိုတိုးရတာအခုကျွန်တော်တို့ဒုက္ခဝတီတော့ရောက်နေပြီကြားရခင်ဗျာလက်ရှိမှာတော့တနက်စင်းနဲ့ပြေခန့်ထိတာတဲ့လူတော့ရှိတယ်ဟိုဟိုဒါမှမဟုတ်တီလောက်တဲ့တန်ရတော့မရသေးဘူးခင်ဗျာဟိုလက်မောင်းကိုထိတာတာခင်ဗျာဟိုရောဘာကြီးဒီနဲ့ပြေခန့်ထိတာတဲ့လူတွေရှိတယ်လို့ကြားရခင်ဗျာ
ညမထွန်းရအမိထုပြန်လာတဲ့ကြားကပဲရန်ကုန်တိုင်းတောင်တကုန်းမြို့နယ်90 81 82ရပ်ကွက်တွေမှာကိုဒီသားကိုလာဝိုင်းထားတဲ့စစ်တပ်ရဲအင်အားစုကိုဒေသခံပြည်သူတွေကအာခံပြီးညဘက်ဆန္ဒပြခဲ့ကြပါပါ။
အခုကျွန်တော်တို့ရောက်နေတာတရားခွန်ခေအောင်လမ်းဆုံးရောက်နေတာပါ။ဒေသခံ
တွေကြီးရလာဟဲ့ကြီးရလာဟဲ့ကြီးရလာဟဲ့ကြီးရလာဟဲ့ကြီးရလာဟဲ့ကြီးရလာဟဲ့
အဲ့လိုဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကရဘာကြီးတွေအတန်ဘုံတွေကြီးစံအစ်စ်တွေနဲ့ပါပြစ်ခတ်ချိန်မုံခံရတဲ့အတွက်အနည်းဆုံး3ဦးဒဏ်ရာရပြီးလူငယ်တူတင်မားမှာကြည်စံထိမှန်ထားတာကိုဒေသခံတူ live ထုတ်လွှင့်တဲ့ဗီဒီယိုမှာမြင်ရပါတယ
်လူငယ်လူငယ်လေးလူငယ်အမျိုးသားတရားပေါ့ခင်ဗျ
တရားခွေရက်ွက်တရားမင်းကြည့်လဲတရားမင်းကြည့်လဲ
တာမုံမြင့်နယ်ကြားရီကုန်းရက်မှာရဲတွေကပြစ်ခတ်လို့လူတူပါဇက်ကိုဘာဘာကြည်ထိမှန်ဖောက်ထွက်ပြီးဒဏ်ရာအပြင်းထန်ရသွားတယ်လို့တာမုံမြုပ်ကံအမျိုးသမီးတူကပြောပါတယ
်တာမုံကြီးကြားရီကုန်းမှာစီတယောက်ထိပါတယ်ပါဇက်ကနေထုတ်ပြင်းပောက်သွားတယ်အဲတာမုံရေစက်ကနေလှမ်းပစ်တရားလေးပြည့်နေကိုယ်လည်းအတိုက်ကပါအဲဒီဆုံးမှုမရှိပါဘူ
းရန်ကုန်မြန်ကုန်မြို့နယ်မှာလဲအာယုံဥဆန္ဒပြသူတွေနဲ့ဒိုင်းကအဖွဲ့လူငယ်တွေတဲက20လောက်ကိုစစ်တပ်နဲ့ရဲလက်နက်ကင်တွေဖမ်းဆီးသွားခဲ့တယ်လို့ဒေသခံကပြောပါတယ
်မြန်ကုန်300ကျွဲ့ချွေနှင်းစီလမ်းမှာဟိုဘယ်လဲတိတုဒါလင်းအဓိကပါဆိုတဲ့စိုက်ပုတ်ကလေးတင်ထားတဲ့အမီတော်စောက်ထုတ်ကြီးပုံနဲ့အဲ့ဒီပုံကိုသူကလာဖြတ်တယ်ဖြတ်တဲ့အချိန်မှာကျွန်တော်တို့ရက်ွက်တွေကဒဏ္ဍာရီနေပြီးတော့သူတို့နဲ့ဝိုင်းစုဖြတ်ပေးတယ်ချက်ပေးပြီးတော့သူကပြီးလို့ပြန်မယ်လဲဆိုရောဓမ္မယုံနှမ်းမှာတပိတ်ကခလေးလေးတွေအိတ်နေတာကိုသူကပြတယ်အဲ့မှာပြရ ကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်လမ်းဆိုတော့အခုကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်လမ်းဆိုတော့ကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်လမ်းဆိုတော့ကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်လမ်းဆိုတော့ကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်လမ်းဆိုတော့ကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်လမ်းဆိုတော့ကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်လမ်းဆိုတော့ကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်လမ်းဆိုတော့
ရန်ကင်းမြို့ဝဝင်းအင်ညာကတိုင်ရှင်းတဲ့တိုင်လေးကိုကြာသာဝတိညညာကစစ်တပ်နဲ့ရဲလာရောက်ပြီးတကားဖြတ်ဝင်ရှာတဲ့ တိုက်တွန်းနေတဲ့ဂျာကပဲထိခိုက်သေးဆုံးမှုတွေကြုံနေရပါပါကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတော့အကြမ်းဖက်ဖြိုခွင်းတဲ့လူရည်တွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိအောင်ကြိုးပမ်းဖို့ဆုံးဖြတ်ချက်တရက်ကိုဒီသတင်းမှတ်တယ်မှာတညီတညွတ်တဲ့ချမှတ်ခဲ့ပါတယ်ခင်ဗျာ